ယူကရိန်းနိုင်ငံရဲ့ကာကွယ်ရေးစွမ်းရည်ကိုအားဖြည့်ဖို့အတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်း300ရထားတဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနကတောက်ကြနေမှာကြေညာခဲ့ပါတယ်။ဖေဖော်ဝါရီလနောက်ပိုင်းမှာရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့ခြင်းကလေးကဆိုရင်အမေရိကန်ကယူကရိန်းကိုအကူအညီပေးနေတာဒေါ်လာတန်းပေါင်း1600ရှိပြီဖြစ်ပြီးအခုထပ်ပြီးတိုးပေးတာပါ။အခုပေးမဲ့အကူအညီထဲမှာလေဆာရောင်ကြီးသုံးပဲ့ထင်းတုံးကြီးစနစ်တွေအဝေးထင်းဒရုန်းယာဉ်တွေခဲယမ်းမီးကြောက်တွေညာကြည့်ပစ္စည်းကိရိယာတွေညီပြဟာမြောက်လုံခြုံစိတ်ချရတဲ့စစ်သွေးစနစ်တွေဆေးဘက်ဆိုင်ရာအထောက်ပံ့တွေနဲ့တန်ကြပ်ကာယာဉ်တွေပါဝင်ပါတယ်။ရုရှားရွေးချယ်တဲ့စစ်ပွဲလမ်းကြောင်းကိုတွန်းလှန်ဖို့ရဲရင်နဲ့လုံဆောင်ချက်တွေကိုထောက်ခံပြီးတော့ယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ခံရရေးတို့အတွက်အမေရိကန်ရဲ့မဆုံးနှစ်တဲ့တန်တိတံကိုဒီဆုံးဖြတ်ချက်ကအခိုင်အမာပြနေပါတယ်လို့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကော်ဘီကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ယူကရိန်းစစ်ဘက်ကိုကူညီဖို့နောက်ထပ်စွမ်းအားတွေနဲ့ပတ်သက်ပြီးသမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီတို့ဆွေးနွေးခဲ့ကြတယ်လို့သမ္မတအင်ဖြူတော်ကလည်းဗိုလ်ဒူးနေမှာထုတ်ပြန်ထားပါတယ်။ပန်ဒဂွန်စစ်ဌာနချုပ်ကအခုပေးမဲ့အကူအညီတွေထဲမှာတစ်ခုကတော့ Switch Blade လို့ဆိုတဲ့နည်းဗျူဟာမြောက်အဝေးထင်းဒရုန်းယာဉ်တွေဖြစ်ပါတယ်။ကာမီဂါဇီဒရုန်းစုတင်စားခေါ်ဆိုကြတဲ့အဲ့ဒီ Switch Blades ဒရုန်းယာဉ်တွေကိုအဝေးထိန်းမောင်းနှင်ပြီးပြစ်မှတ်ကိုရှာဖွေတွေ့ရှိတဲ့အချိန်မှာထိုးစင်းပြီးတော့ဖောက်ခွဲဖြစ်စီနိုင်တဲ့ဒရုန်းယာဉ်မျိုးဖြစ်ပါတယ်။